မြန်မာနိုင်ငံရဲ့ရိုးရာယဉ်ကျေးမှုအထိုင်းအမှတ်တစ်ခုဖြစ်တဲ့တနက်ခါကိုမျက်နှာပေါ်မှာလိုင်းပြီးဆန္ဒပြကြတာမှာရည်ရွယ်ချက်အမျိုးမျိုးရှိကြပါမလဲနိုင်ငံတကာကသိစေချင်တဲ့ရည်ရွယ်ချက်ကတော့တူညီကြပါတယ်ဆန္ဒပြပွဲတွေမှာတနက်ပစ်ဖောက်လူစုခွဲတာဆန္ဒပြသူတွေကိုတနက်နဲ့ပစ်တာမျိုးတွေလုပ်တဲ့အတွက်တည်ဆုံးသူတွေရှိခဲ့တာကြောင့်ပြည်သူတွေကတနက်ကိုခါခါသီးသီးမုန်းတီးတယ်ဆိုတဲ့အဓိပ္ပာယ်မျိုးခံယူပြီးတော့ဒီနေ့တနက်ခါတိုက်ပွဲမှာပါဝင်ဆန္ဒပြတာဖြစ်တယ်လို့ LGBT အသိုင်းအဝန်းကလင်းနင်းကပြောပါတယ
်တနက်ခါဆိုတာကတော့ကဘာတိတဲ့အမှတ်သားတစ်ခုပေါ့နော်ဒါပေမဲ့ဒီနေ့ကမ်ပိန်းလုပ်ရတဲ့အကြောင်းအရာတနက်ခါဆိုတဲ့အဓိပ္ပာယ်ပေါ့နော်သူများတွေကတော့ဘလို့အဓိပ္ပာယ်သတ်မှတ်လိုက်တာမသိဘူးအာကျွန်တော်အနေနဲ့ကတနက်ခါဆိုတဲ့ဟာကအခုအသက်ဆုံးသွားတဲ့လူတွေကတနက်နဲ့ပဲအသက်သေခဲ့ရတဲ့လူတွေကြီးပဲဆိုတော့ပေါ့နော်စိတ်ထဲမှာကခါသီးရယ်ပေါ့နော်အိုကိုအတွက်ကကဘာတိအောင်တနကားမှန်ပေမဲ့ကိုရဲ့အဓိပ္ပာယ်ထဲမှာတနက်ဆိုတဲ့အရာသားကြီးကိုအရန်ခါတိရဲဆိုတဲ့အဓိပ္ပာယ်နဲ့ဒီနေ့မှာပါဝင်ဖြစ်တယ်ပေါ့နော
်ဒီနေ့တနကားကမ်ပိန်းမှာပါဝင်ကြတဲ့လူငယ်တွေကလည်းတနိုင်ငံလုံးအချမ်းစီချင်တဲ့ဆန္ဒကိုထုတ်ဖော်ပြတာတဲ့အနေနဲ့ဒီကမ်ပိန်းမှာပါဝင်ကြတာဖြစ်တယ်လို့ဆိုပါတယ
်အာကျွန်တော်တို့ဒီနေ့အဓိကတနက္ခါနေနဲ့ဒီလိုမျိုးလုပ်တယ်ဆိုရယ်ကမ်ပိန်းအဓိကတော့နိုင်ငံတကာရဲ့ attraction ပေါ့နော်ကျွန်တော်တို့ကနိုင်ငံတကာလေးစိတ်ဝင်စားမှုရရှိမယ်နောက်ပြီးလို့ရှိရင်တနက္ခါဆိုရယ်အေးမြရတယ်ပေါ့ဆိုတော့နိုင်ငံလုံး agency ချင်းနဲ့စေတနာမျိုးနဲ့ဒီနေ့ဒီကမ်ပိန်းမျိုးလုပ်ဖြစ်တာပါဗျာ
ရန်ကုန်မြို့မြင်းကြီးကဂုံတရားအောက်မှာဆန္ဒလာပြတဲ့ကိုမင်းကြီးကတနက္ခါလိမ့်နေဆိုတာမြန်မာပြည်ရဲ့ရိုးရာယဉ်ကျေးမှုတစ်ခုဖြစ်တယ်လို့ဒီရိုးရာယဉ်ကျေးမှုကိုဖော်ပြပြီးစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြတာကနိုင်ငံတကာရဲ့အာရုံစိုက်မှုရအောင်လုပ်တာဖြစ်တဲ့အတွက်လာပြီးပူးပေါင်းဆန္ဒပြတာဖြစ်တယ်လို့ပြောပါရယ
်။တနခါကမ်ပိန်းရတာအွန်လိုင်းမှာလည်းပြန့်နေတယ်ပေါ့နော်။ဒီတနခါဒီနေ့ကတနခါလိမ့်ကြမယ်ပေါ့နော်။ဒီမြမယူကတနခါကိုကျွန်တော်တို့ကဘာကနေတည်အောင်ပေါ့နော်။ကျွန်တော်တို့ရဲ့ဒီညီညာဆိုဆန္ဒပြမှုတွေမှာဒါကလောကထိရောက်တယ်ဆိုတော့ဟိုကဘာမြင်ဟိုကဘာနေတည်စီတယ်ပေါ့နော်။အချက်လေးတစ်ခုအနေနဲ့ပါဝင်ဖြစ်တာပါ။
ဆန္ဒပြပွဲတွေကိုတရုတ်ပြမှုမျိုးစုံနဲ့အချိန်အဟုန်မြင့်လုံနေကြသလိုနိုင်ငံတကာတန်ယုံတွေကိုလည်းမြန်မာပြည်သူတွေရဲ့သဘောထားကိုလေးစားဖို့နဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကိုထောက်ခံကူညီတာတွေမလုပ်ဖို့တောင်းဆိုဆန္ဒပြနေကြပါရဲ့ရှင်။